ရန်ကုန်မြို့မှာအခုစတင်ပြည့်စွင့်နေတဲ့သဘာဝတန်ွေ CNG 3 meter taxi ပို့ဆောင်ရေးလုပ်ငန်းကိုမြန်မာနိုင်ငံစီးပွားရေးဥပိုင် limited လက်အောက်ကဘန်ဒူလာတည်ယူပို့ဆောင်ရေးလုပ်ငန်းကုမ္ပဏီ limited ကထူထောင်လိုက်တာဖြစ်ပါတယ်။ meter taxi ကားတွေကိုခီးတဲ့တွေငှားရတဲ့အခါမှာဈေးနှုန်းဘလို့တတ်မှတ်ထားပါသလဲလို့ဒီလုပ်ငန်းကိုဥဆောင်လုပ်ကင်နေတဲ့ဘန်ဒူလာတည်ယူပို့ဆောင်ရေးလုပ်ငန်းကုမ္ပဏီ limited ရဲ့ရွှေမန်းသူအဝေးပြေးခီးတဲ့ပို့ဆောင်ရေးလုပ်ငန်းတာဝန်ခံကို RFB ကဆက်သွယ်မေးမြန်းခဲ့ပါတယ်
။ကျွန်တော်ကားဝတ်တက်တက်ချင်းကိုမီတာချိုးတဲ့ system နဲ့900တက်မှတ်ပါတယ်ခင်ဗျ။အဲ့ရနေပြီးမှကျွန်တော်တို့ကိုစီးနှင်းလိုက်ပါတယ်ခီးစဉ်တမိုင်နှုန်းကို100နှုန်းတက်မှတ်ပြီးတော့အဲ့မှာကျွန်တော်တို့တက်စီရင်တိုင်းရင်တိုင်းမှာရင်စီးကနှုန်းတိုင်းတက်မှတ်ပေးထားတယ်ခင်ဗျ။အဲ့ရင်မောင်းရဲ့နောက်ကျောမှာကျွန်တော်တို့အဲ့ကတ်တွေကျွန်တော်တို့တစ်စိတ်ရိုက်ပြီးတော့ရုံးတစ်စိတ်ရိုက်ထားပြီးတော့ကျွန်တော်တို့အဲ့မှာဟိုဘယ်လိုခေါင်းလဲဆိုခီးစဉ်လိုက်ကျတဲ့နေငွေကြေးလေးတတ်မှတ်ပေးထားတာရှိတယ်ခင်ဗျာ။ကြာတော့မတက်ရသေးဘူးခင်ဗျာ
။ရန်ကုန်မြို့ထဲမှာစပြေးနေပြီလားမသိဘူး။
ဟုတ်ကဲ့ခင်ဗျာပြေးနေပါပြီ
။ဟိုအဓိကဘယ်ကနေပြေးလဲမသိဘူး
။အဓိကရဲ့လို့တော့မဟုတ်လက်ရှိကျွန်တော်တို့က9နာရီကိုမနေ့ကျွန်တော်တို့ဒီရွှေမန်းတူဝေးပြေးဝင်းရနေထုတ်တယ်9နာရီကိုကျွန်တော်ပြန်တွေ့နေဆိုတော့ဒီရွှေမန်းတူဝင်းရနေပဲစပြေးထုတ်တဲ့သဘောမျိုး
။ဘန်ဒူလာတည်ယူပို့ဆောင်ရေးလုပ်ငန်းကုမ္ပဏီ limited ကတာဝန်ရှိသူတူဖြေခဲ့တာဖြစ်ပါတယ်။ရန်ကုန်မှာမီတာတက္ကစီတွေအသုံးပြုဖို့အတွက်မော်တော်ကားအစီးရေဘလောက်များများတင်သွင်းထားပြီးတော့ကားစီးရေဘလောက်ပြည့်စွင့်နေပါပြီတဲ့လို့အဲ့ဒီတာဝန်ရှိသူကိုမေးခဲ့ပါတယ်။ဒါအပြင်တက္ကစီမောင်းသူတွေလျှောက်တဲ့လျှောက်လာတွေကိုလက်မခံတော့ဘဲနဲ့စစ်ဘူတွေရဲ့နာမည်နဲ့လျှောက်မှလျှောက်လာတွေကိုလက်ခံတယ်ဆိုတာဟုတ်ပါသလားလို့မေးတဲ့မေးခွန်းကိုတော့ဖြေဆူဖို့ရင်းဆိုင်ခဲ့ပါတယ်။ဒါကြောင့်မို့ဘန်ဒူလာတည်ယူပို့ဆောင်ရေးလုပ်ငန်းကုမ္ပဏီ limited ကို CNG 3 meter taxi လျှောက်ဖို့ကြိုးစားခဲ့တဲ့ရန်ကုန်ကတက္ကစီမောင်းသူတူကိုစစ်ဘူနာမည်နဲ့မဟုတ်ရင်တက္ကစီလျှောက်လို့မရဘူးဆိုတာဟုတ်ပါသလားလို့ RFB ကဆက်သွယ်မေးမြန်းတဲ့အခါမှာတော့
အဲဒါပဲအဲ့လိုမျိုးပဲအဲ့ဒါမှဟိုစစ်မှုထမ်းဟောင်းတို့ဒီမှာတက်ထွက်တို့ပါရင်အဲ့လိုမျိုးတွေပေါ့ပူကြီးအခုကပူကြီးတယောက်တို့ပူမှုကြီးကြုတ်တွေပါရင်အားတွေပဲလုံးပါမှာပူဒါပဲပေါ့အဲ့ဒါပေါ့ဒါမှအဲ့ဒါရဖို့မလို့အဲ့ရတဲ့လူကြီးကတဆင့်ပြန်ငါပေါ့သဘောတင်ရမယ်ဒီပေါ့အဲသဘောတင်ရမယ်တနေ့9000ပြန်သွင်းရတနေ့9000ပဲပေးရ9000နဲ့ပေါ့ပူတော်တို့ယူပေါ့အဲ့တော့ဘာလုပ်လဲဆိုတော့ကားရဖို့လိုက်တဲ့တက်တဲ့လူရှိတယ်အဲ့ဒါပြန်ငှားပေါ့တက်စီသမားတို့ပြန်ငှားတာပေါ့အဲ့လိုမျိုးတွေလုံနေတာတုံနေတဲ့ခွင်တွေရောရှိနေတာအဲ့ကြောင့်မကားသမားတွေကအဲ့တူတွေလိုက်ရှာနေတယ်အဲ့ဒီတူရထက်ငှားပေါ့ဒါပဲပေါ့ဥမာပြခင်ဗျကျွန်တော်လည်းအကက်ကောင်းရင်300ဆန်တော့ကျွန်တော်အုံနာဖြစ်ပြီပေါ့တေဝင်က300တင်းနေတော့တေဟို300တင်းရရဖို့အတွက်300ပေးရတာဘာတော့မသိဘူးနော်ပြောတတ်မှတ်တာ
လက်ရှိရန်ကုန်မြို့မှာတက္ကစီတွေတောင်းနေတဲ့ဈေးနဲ့ဥပိုင် limited ကပြေးဆွဲနေတဲ့မီတာတက္ကစီတွေတတ်မှတ်ထားတဲ့ဈေးကိုနှိုင်းရှင်ကြည့်မယ်ဆိုလို့ရှိရင်မီတာတက္ကစီတွေရဲ့တတ်မှတ်တဲ့ဈေးက90ရာခိုင်နှုန်းလောက်တက်တန်နေတယ်လို့အငှားကားစီးသူတွေကပြောပြပါတယ်ရန်ကုန်မြို့တွင်ဟိုနာဒီနာခီးတူတက္ကစီငှားမယ်ဆိုရင်ကျပ်1500ဝန်းကျင်ပေးနေရတာဖြစ်ပြီးတော့အခုမီတာတက္ကစီကတော့တမိုင်ပြည့်ခီးကိုသွားပါမှ600ကျပ်ပဲပေးရမှာဖြစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီကားတွေကိုငှားတဲ့အခါမှာတော့ခီးတူအတွက်ဈေးကိုတတ်မှတ်တဲ့အတိုင်းမယူဘဲနဲ့တခြားတက္ကစီတွေနီးတူပဲဈေးတောင်းတာပါပဲလို့ခီးတဲ့တူကပြောပြပါတယ်။ဒါအပြင်ရန်ကုန်ကနေဝေးတဲ့ခီးတွေမှာလည်းတတ်မှတ်ဈေးထက်ပိုတောင်းတာတွေရှိနေတယ်လို့လည်းသိရပါတယ်။တမ္မဇေနုံနိုင်ပြည့်ဆွဲပေးမယ်ဆိုရင်တော့ခီးတယ်တွေအတွက်ဇေနုံတက်တာရာမှန်တယ်လို့စောစောကအငှားကားမောင်းစုကပြောပြပါတယ်။ဒါပေမဲ့လို့ခီးတူမှာကောခီးရှည်မှာပါတတ်မှတ်ထားတဲ့ဇေနုံအတိုင်းရေရှည်မှာဖြစ်နိုင်မဖြစ်နိုင်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့စောစောကတက္ကစီကားရှောက်ဖို့ကြိုးစားခဲ့သူတက္ကစီကားဆရာကအခုလိုပြောပြပါတယ်
။တက်တာရာလေကျွန်တော်လည်းစိတ်ဝင်စားတယ်။ဥပမာခုနကဟုတ်ပြီအဲ့ဒီစိတ်ဝင်စားတဲ့ပုံမှာကျွန်တော်တို့သွားတယ်တင်းချင်းနေတော့သွားမယ်။သူအသွားတစ်ချောင်းပဲအဲ့ဒီတမိုင်းနဲ့တမိုင်းကိုတရားနဲ့တိုင်းနိုင်တာ။ဥမာကနောက်တစ်ခုကကျွန်တော်မြူရဲဟိုနည်းနည်းတမိုင်မသိတဲ့ခီးရှိတယ်။မြူရဲဟိုတော့ဟိုနားလို့ဥမာကကျွန်တော်လမ်းတော့နေနေပြီးတော့ကျွန်တော်ပြဟိုလမ်းကားတွေကိုကျွန်တော်စီးမယ်။အဲ့ဒါဆိုသူဘယ်လိုယူမလဲ။ဒီမှာလမ်းတို့တွေ
အခုမီတာတက္ကစီတွေကိုထူထောင်လိုက်တဲ့မြန်မာနိုင်ငံ CY UI Limited လက်အောက်ကဘန်ဒူလာတည်ယူပို့ဆောင်ရေးလုပ်ငန်းကုမ္ပဏီ Limited ကို1999ခုနှစ်ကထူထောင်ခဲ့တာပါ။အဲ့ဒီကုမ္ပဏီရဲ့လုပ်ငန်းတွေထဲမှာတော့ရွှေမန်းသူခီးတဲ့ပို့ဆောင်ရေးလုပ်ငန်း၊ကုန်စည်ပို့ဆောင်ရေးလုပ်ငန်း၊ပါရမီမြူရင်းခီးတဲ့ပို့ဆောင်ရေးလုပ်ငန်းမန္တလေးနဲ့ပြင်မနာအခြေဆိုင်ခရီးတယ်ပို့ဆောင်ရေးနဲ့ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပါဝင်ပါတယ်။ဘန်ဒူလာတည်ယူပို့ဆောင်ရေးကုမ္ပဏီ limited ကနေပြီးတော့ဘတ်စကန်နဲ့ကုန်တင်ကားအရေးအတွက်2000ကျော်ပိုင်ဆိုင်ထားတဲ့အကြောင်းကိုတော့2002ခုနှစ်ဥပိုင် limited အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံစီးပွားရေးဥပိုင် limited ကိုဖွဲ့စည်းရတဲ့အဓိကအကြောင်းရင်းကတော့စစ်တပ်မိသားစုစီးပွားရေးပြည်လဲဖို့ဖြစ်တယ်လို့အဲ့ဒီကုမ္ပဏီရဲ့ရည်ရွယ်ချက်မှာဖော်ပြထားကြောင်းပါခင်ဗျာ။